ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလူမျိုးရေးဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်မှာဟောင်ကောင်ဒီမိုကရေစီရေလှရှားမှုမှာဦးဆောင်တဲ့ထင်ရှားသူတွေရေးသားတဲ့စာအုပ်တွေဟောင်ကောင်ကစာကြည့်လိုက်တွေမှာငှားရင်လို့မရတော့ပဲစာအုပ်စင်တွေပေါ်ပန်းနေပါဖယ်ရှားထားပါတယ်။ငှားရင်လို့မရတော့တဲ့စာအုပ်တွေမှာဆန္ဒပြလူငယ်ကောင်းဆောင်ဂျိုရှွာဝေါင်းနဲ့ဒီမိုကရေစီလူလားသူအမတ်တန်ညာချန်းတို့ရေးခဲ့တဲ့စာအုပ်တွေလည်းပါဝင်ပါတယ်။ဒီအမျိုးသားလူမျိုးရေးဥပဒေဟာလွတ်လပ်စွာပြောဆိုခွင့်ကိုပြည်ပုံးကချလိုက်တဲ့အရာပါလို့ဂျိုရှွာဝေါင်းကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံကအင်္ဂါနေ့ကချမှတ်ခဲ့တဲ့အဲဒီဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေဟာ1998ခုနှစ်မှာဗြိတိန်နိုင်ငံကတရုတ်ကိုလွှဲပြောင်းပေးပြီးကတည်းကကျင့်သုံးခဲ့တဲ့ဟောင်ကောင်အုပ်ချုပ်မှုပုံစံကိုလုံလုံလည်လည်ပြောင်းလဲသွားစေရပါ။ဟောင်ကောင်ကစာကြည့်တဲ့လူငန်းတွေကိုတာဝန်ယူရတဲ့အပန်းဖြေမှုနဲ့ယဉ်ကျေးမှုဆိုင်ရာဌာနကတော့လူမျိုးရေးဥပဒေအရအဲဒီစာအုပ်တွေကိုပြန်ပြီးတုံ့တက်နေတာကြောင့်စင်တွေပေါ်ကနေဖယ်ရှားထားတာလို့ပြောပါတယ်။လူမျိုးရေးဥပဒေတစ်ဟာခွဲထွက်မှုအဖြစ်အမှောင်လုပ်မှုအကြမ်းဖက်မှုနဲ့နိုင်ငံသားအစိုးရတွေနဲ့ပူးပေါင်းမှုဆိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ရည်ရွယ်ထားပေမဲ့ဥပဒေကိုအတိတ်ပဲဖွင့်ဆိုရမှာကျေပြန်လို့ပြီးစကားရည်တွေကလည်းတိကျမှုမရှိတာကြောင့်နိုင်ငံရေးအယူအဆတွေကိုငြင်းငြင်းချင်ချင်နဲ့ထုတ်ဖော်ပြောဆိုရင်တော့ဥပဒေချိုးဖောက်ရန်ရောက်စီတယ်လို့ဥပဒေပညာရှင်တွေနဲ့လူခွင့်ရင်လှူရှားသူတွေကပြောပါရဲ့ရှင်။